အရှေ့တောင်အာရှကီးစင်နဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မချစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်
The United States is deeply committed to advancing respect for human rights at home and abroad. In our meeting today, the Prime Minister
ဒီမှာရောဒီပါနိုင်ငံတွေမှာပါသူ့အခွင့်အရေးကိုတိုးပြီးတော့လေးစားလိုက်တာပေါ့အမေရိကန်ပြည်ထောင်စုကအလေးနဲ့ထားပါတယ်ဒီနေ့အစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်အတဲတွေကိုဝန်ကြီးချုပ်နဲ့ဆွေးနွေးပါတယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့အတူပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသူ့သမ္မတကမလာဟဲရစ်ကပြောဆိုသွားတာပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးသွင်းခဲ့တယ်လို့လည်းသူ့သမ္မတကဖြစ်တဲ့အတွင်းပြောဆိုပါတယ်Indo-Pacific ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသူ့သမ္မတ Harris ကအလေးနဲ့ပြောဆိုပါတယ်။အရှေ့တောင်အာရှဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုအလေးနဲ့ထားပြောဆိုတဲ့အချိန်ထဲမှာတောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့ရေကြောင်းသွားလာမှုတွေမှာစီးမြင်အခြေခံနဲ့နိုင်ငံတကာစနစ်တရထားရှိရေးကိစ္စကိုလည်းသူ့သမ္မတကဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာဦးစီးဦးဆောင်နိုင်ငံအဖြစ်နဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြာကိုအလေးနဲ့ထားတယ်လို့လည်းသူ့သမ္မတကပြောပါတယ်။တနင်္လာနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးပွဲမှာဥရုယာတီပြောင်းလဲမှုတိုက်ဖြတ်ရေးကိစ္စနဲ့ကယောဂါတိုက်ဖြတ်သားစီရေးကိစ္စတွေကိုလည်းပါဝင်ပါတယ်။သူ့သမ္မတကမလာဟဲရစ်ရဲ့ဒီခီးစဉ်အတွင်းစင်ကာပူနိုင်ငံကခီးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံမှုရှိသလိုညနေပိုင်းမှာတော့ဗီယက်နမ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။